မြန်မာနိုင်ငံမှာလက်ရှိကြိုးပမ်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေပုံမပါဝင်လာဖို့လိုအပ်တယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။တိုင်းပြည်မှာအရေးပါတဲ့ဆုံးဖြတ်ချက်တွေချမှတ်ရမှာငြိမ်းချမ်းရေးကြိုးပမ်းမှုတွေမှာအမျိုးသမီးတွေပါဝင်နိုင်မှုအများကြီးအားနည်းနေသေးတယ်လို့သူတို့ကထောက်ပြကြတာပါ။မြန်မာနိုင်ငံလူဦးရေရဲ့တဝက်ကျော်ရှိတဲ့မြန်မာအမျိုးသမီးတွေအနေနဲ့တိုင်းပြည်မှာလက်တလော့အရေးကြီးဆုံးဖြစ်တဲ့ငြိမ်းချမ်းရေးကဏ္ဍမှာဘလောက်အတိုင်းအတာအထိပါဝင်ဆွမ်းဆောင်နိုင်ပါပြီလဲဆက်သွယ်မေးမြန်းထားတဲ့မက်ခင်ပြူထွေးကစူးစီးတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံမှာရောကဘာတဝမ်းမှာပါလက်နက်ကင်ပြိပခရီးစစ်ပွဲတွေရဲ့တန်းကိုအစိုးဆုံးခန်းစားကြတဲ့သူတွေဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့သူတို့ဟာညီငယ်ရေးကိုအလိုလားဆုံးသူတွေဖြစ်တယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။ဒါပေမဲ့ဒီလိုညီငယ်ရေးကိုလိုလားကြတဲ့အမျိုးသမီးတွေဟာညီငယ်ရေးလုပ်ငန်းစဉ်တွေမှာတော့ထိရောက်ရောက်ပါဝင်ခွင့်မရကြသေးဘူးလို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အကြံပေးပုတ်အဖွဲ့ဝင်မတ်တင်တင်အောင်ကပြောပါတယ်။ည
ီငယ်ရေးဖြစ်စဉ်မှာမျိုးသမီးတွေအနေနဲ့ဆုံးဖြတ်ချက်ထားတဲ့နေရာတွေတကယ်ပဲဒီညီငယ်ဆွေးနွေးပွဲဆွေးနွေးပွဲမှာနိုင်ငံဆွေးနွေးနေရာအဆိုရှင်တို့မျိုးသမီးတွေကမပါကြတော့ဖြစ်နေရအောင်သိရတယ်ပေါ့နော်မျိုးသမီးရဲ့မျိုးသားပါပဲပြောပေါ့နော်ညီအစ်ကိုတွေးကောတစ်ခါကြာမတူဘူးယူဆတော့သူတို့ရဲ့စိတ်ဝင်စားမှုနဲ့ဒီလိုအပ်ချက်တွေကလည်းမတူတဲ့အခါမှာအဲ့လိုမျိုး balance ဖြစ်ဖြစ်ပေါ့နော်ညီလိုများကြာလဲပါဝင်ပြီးတော့မှမျိုးသားမျိုးသမီးတွေရဲ့ဆင်းရဲချက်ကြီးအကုန်လုံးပြည့်စုံမှာဖြစ်တယ်။အဲတော့အဲ့ကြောင့်မလို့လဲဒီအမျိုးသမီးတွေနေနဲ့ပို့ပြီးတော့မှပါမို့လုံနေတယ်ပေါ့နော်။အဲ့တော့စွမ်းရည်ရဆိုလို့ရှိရင်ဒီသမီးတွေကမျိုးသမီးဒီလိုမျိုးနှိမ့်နှိုင်းဆောင်ရွက်တဲ့နေရာမှာကျော်လေးရှိတယ်။သူတကယ်စွမ်းရည်လို့ပြောလို့ရတယ်ပေါ့နော်။အဲ့လိုမျိုးဒါပြောတဲ့နေရာမှာ negotiate ပေါ့။အဲ့လိုမျိုးနှိမ့်နှိုင်းတဲ့နေရာမှာမျိုးသမီးတွေကတော်ချရဲ။ဒါပေမဲ့လည်းအဲ့ဒီမျိုးသမီးတွေကတကယ်တမ်းပါဝင်ခွင့်မရပဲနဲ့ဖယ်ရှားခံရတဲ့အနေအထားတော့တွေ့ရတယ်။
ညီငယ်ရေးကြိုးပမ်းမှုတွေမှာအမျိုးသမီးတွေပါဝင်မှုအားနည်းနေတာဟာညီငယ်ရေးကိုပို့ပြီးတော့အလံဝေးစေတဲ့အရာဖြစ်တယ်လို့အမျိုးသမီးရေလှှရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Triangle Women အဖွဲ့ကမက်ခင်လေးကလည်းပြောပါတယ
်။ညီငယ်ရေးဖြစ်စဉ်မှာအမျိုးသမီးတွေအနေနဲ့ဘယ်လောက်ကြီးအားရစရာကောင်းအောင်ပါဝင်နေပြီလဲဆိုတော့ဟိုပွင့်နေပြောရင်တော့အားရစရာမကောင်းပါဘူး။ဒီနေ့နိုင်ငံတော်ရဲ့တိုင်ပင်ခံနဲ့အမျိုးသမီးဒီဘဝရေးလုပ်ငန်းစဉ်ပေါ့နော်။ဟိုအငယ်ပိုင်းအနေနဲ့ပြည်ဆောင်အဝိုင်းမှာဆင်းနေတော့စမ်းစစ်ပြရနေကြောငင်းရဲနဲ့စွာရီကိုဆက်ဆက်ပြီးတော့မျိုးစီကိုထည့်ပြီးတော့ပြောခိုင်းပါတယ်ဒါပေမဲ့ဒီအမျိုးသမီးတွေက business sector အပဲလာရဲ့အမျိုးသမီးများစုဖြစ်တဲ့အခါကျတော့သူတင်နဲ့ဆင်စင်မလာအားလဲပါကောင်းပါမယ်တော့စမ်းစစ်ဒီထက်ကသတိပေးနေမယ်သူတို့ဒါအောင်လဲထည့်သွင်းပြီးတော့ပြောသွားတာအတွေ့ရအောင်ဒါပါအောင်ပြလဲဆိုရင်ကျွန်တော်တို့ငင်းကြမ်းရေးဟာအလံဝေးနေသေးတယ်ဒီလိုပညာတက်တဲ့တကယ်အပေါ်ရန်အလွန်အမှားရှိနေတဲ့ချမ်းသာတဲ့တပီတောင်မှဒီငင်းကြင်းဆိုတဲ့ဟာကိုသူတို့ရဲ့စိတ်ထဲမှာနားနားလည်ပြီးခံယူဖို့ဟာတိတ်ပြီးတော့မရှိသေးဘူးဘလို့သကလုံးနဲ့တောင်မှပေါ့နော်သူတို့ရဲ့လုပ်နေတဲ့လုပ်ငန်းတွေနဲ့ဒီငင်းကြင်းကိုဆက်ဆက်ပြီးတော့ဒီလိုမျိုးရဲ့စကားဝိုင်းမှာပြောရမယ်ဆိုတော့သူတို့သင်တယ်မဖြစ်သေးဘူးဆိုတာတွေ့ရတဲ့အတွက်ကျွန်မတိတ်ပြီးတော့ဟိုဝမ်းနည်းနေရဲ့စိတ်မကောင်းဖြစ်နေရဲ့ဒါပေမဲ့ကျွန်တော်တို့ရက်ဖက်ဖွဲ့ခြင်းမှာရှိတဲ့မျိုးသမီးတွေကတော့သက်သက်တရာစုပန်လုံးပေါ့နော်ပထမချိန်မှာလေအရင်ကတည်းကအမျိုးသမီးပို့ပြီးတော့ပါဝင်လာတာမျိုးရှိသေးတယ်။လာမယ့်ဒုတိယချိန်နောက်ပိုင်းနောက်ပိုင်းပေါ့နော်အစီအစဉ်တွေမှာလည်းပို့ပြီးတော့ကျွန်တော်တို့ပါဝင်လာနိုင်မယ်လို့ယူဆရတယ်။အခုကတော့အစပဲရှိသေးပါတယ်။ကျွန်တော်တို့အများကြီးတော့လိုအောင်မယ်လို့ကျွန်တော်မြင်ပါတယ
်။အမျိုးသမီးတွေရဲ့စွမ်းဆောင်ရည်နဲ့သူ့ရဲ့ခန့်ကဏ္ဍကိုမြင့်တင်ဖို့ယူရပြီးတော့အခုသတင်းပတ်ကိုအမျိုးသမီးများရဲ့တရက်ဘက်အဖြစ် NLD အစိုးရကသတ်မှတ်ထားပြီးတော့လှူရှာမှုတချို့လည်းဆောင်ရွက်နေပါတယ်။ဒီလိုလှုပ်ရှားမှုတွေထဲမှာတော့မြန်မာမျိုးသမီးစီးပွားရေးလုပ်ငန်းရှင်တွေနဲ့ဒေါအောင်ဆန်းစုကြည်ဒီနေ့လာနေတုန်းကတွေ့ဆုံပြီးလုပ်ငန်းခွင်အသီးသီးမှာအမျိုးသမီးတွေရင်ဆိုင်ရတဲ့စိန်ခေါ်မှုတွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်။အရက်ဖက်လူမှုအဖွဲ့အစည်းတွေအမျိုးသမီးအဖွဲ့တွေအနေနဲ့ကတော့ဒီလ၈ရက်နေ့ကြာရောက်မဲ့နိုင်ငံတကာမျိုးသမီးများနေ့မှာအထိမ့်မဲ့အခမ်းအနားတွေဖျော်ဖြေပွဲတွေနဲ့အတူအမျိုးသမီးအခွင့်အရေးနဲ့ညီငယ်ရေးဆိုင်ရာပညာပေးအစီအစဉ်တွေကိုလှုပ်သွားဖို့ရှိပါတယ်ရှင်။